ကျွန်တော်တို့ရဲ့ဆွေမျိုးတော်တာရတန်ရှင်တော်ဝိညာဉ်တော်၏နာမတော်များ၌အာမင်ဖျားသခင်သည်ကျွန်တော်နှင့်ရှိပါစေ။ဆလာစွာသောညီကိုမောင်နှမပေါင်းတို့ကနေ့ဇန်နဝါရီလရဲ့နောက်ဆုံးရက်ဖြစ်တဲ့30တရက်နေ့ရောက်လာပါပြီ။ဇန်နဝါရီလ30တရက်နေ့ဟာစင်ဂျွန်ဘော့စကိုရဲ့ပွဲနေ့ဖြစ်ပါတယ်။
စင်ဂျွန်ဘော့စကိုပြောခဲ့တဲ့စကားတွေထဲမှာစကားတစ်ခုနဲ့အစပြုရမယ်ဆိုလို့ရှိရင်သူဘာပြောလဲဆိုတော့ Be cheerful, do good, and let the sparrows chip. ပြောထားပါတယ်။အတိတ်ဘက်ကတော့အများရန်ပျော်ပျော်ရွှင်ရွှင်နေပါ Do good, အများရန်ကောင်းတာတွေကိုလုပ်ပါ And let the sparrow chip. တရိစံဒီသာကလေးတွေကိုအများရန်မြူးပျော်စေပါဆိုပြီးတော့အဲ့ဒါလို့ပြောထားပါတယ်။ဒါကြောင့်အများရန်ပြုံးချင်းပျော်ချင်းလက္ခဏာဟာဖြင့်ယဟန္တာရဲ့လက္ခဏာသူတို့ကောင်းတွေရဲ့လက္ခဏာဒီအများရန်ဝမ်းမြောက်ပြုံးပျော်နေတဲ့အနေထားကိုပေါ်လွင်စေခြင်းဒီဟာဖြင့် living saint လို့ခေါ်တဲ့လောကမှာကတည်းကသူတော်ကောင်းတယောက်ဖြစ်နေပြီဆိုတဲ့လက္ခဏာတစ်ခုဖြစ်ပါတယ်။ဒီနေ့ဒီဇန်နဝါရီလ30ရက်နေ့အတွက်ဖတ်ကြားရမယ့်ကျမ်းချက်အနေနဲ့ကတော့သမာရကူခန်းကြီး၄အခန်းငယ်26ကနေ34ကိုဖတ်ကြားထောက်ရှုမှာဖြစ်ပါတယ်။ တဖန်ကိုယ်တော်မိတ်တော်မူသည်ကဖျားသခင်နိုင်ငံတော်သည်မြေပေါ်၌လူတူးမျိုးစစ်ကျဲခြင်းနှင့်တူ၏သူသည်မျိုးစစ်ကိုကျဲပြင်းသောနေညမပြအိပ်ပျော်သောခါနိုင်ဖြစ်စေနိုးနေသည့်ခါနိုင်ဖြစ်စေမျိုးစစ်သည်အပင်ပေါက်လျက်မြေကဲ့သို့ကြီးထွားလာနေသည်ကိုမသိရှိပေ။အကြောင်းမူကားမြေကြီးသည်အလိုလျောက်သီးပွင့်စေတတ်၏ပရမဟုဆိုအညောက် ထို့နောက်အနှံထို့မှအနှံအောင်၍အဆံကိုဖြစ်စေတတ်၏။အတိအများမှဲ့၍ရေသိမ်းခြင်းရောက်သောအခါသူသည်တစဉ်နှင့်ချက်ချင်းရိတ်တတ်သည်ဟုမိတ်တော်မူ၏။နောက်မုန်ကြီးစေဥပမာခန်းငယ်30ကနေ34တဖန်ကိုယ်တော်မိတ်တော်မူသည်ကဖျားသခင်နိုင်ငံတော်ကိုမြည်သည့်အရာနှင့်ငါတို့ပုံခိုင်းနိုင်ရမည်နည်း သို့မဟုတ်မြည်သည့်ပုံဥပမာအဖြစ်ဖော်ပြရမည်နည်းဖျားသခင်၏နိုင်ငံတော်သည်မုံညင်းစစ်နှင့်တူ၏မုံညင်းစစ်သည်မြေတွင်စိုက်ပျိုးစဉ်အခါကဘာမြေပြင်ပေါ်ရှိသောအစ်တကာတို့တွင်အသေးငယ်ဆုံးသောမျိုးစစ်ဖြစ်သို့တော်လည်းအပင်ပေါက်ပြီး၍ကြီးထွားလာသောအခါခင်းသည်ခင်းရွက်ပင်အားလုံးတို့တွင်အကြီးဆုံးဖြစ်လာ၏။ ချီတော်ကန်ခဲ့များထွက်လာသဖြင့်မိုးကောင်းငင်ညှက်တို့သည်ရင်းအရိပ်တွင်အတိုက်များပြုတ်လုံနေထိုင်ကြ၏။ကိုရောသည်သူတို့နားထောင်တတ်သည့်ပုံဥပမာများကိုအသုံးပြု၍သူတို့အားနှုတ်တော်ထွက်တရားတော်ကိုဟောပြောတော်မူ၏။ကိုရောသည်ပုံဥပမာမပါဘဲဟောပြောတော်မမူသို့သောကိုရောသည်အကြောင်းအရာအလုံးအားလုံးကိုတပြည့်တော်တို့အား ကြာရှင်းလင်းပေါ်ပြတော်မူ၏။ဤသည်ကယေရှုသခင်၏မောမြတ်သောဧဝံဂေလိကြားတော်ဖြစ်သည်။ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ပထမတစ်ချက်အနေနဲ့ထောက်ရှုစဉ်းစားဖို့အတွက်အတူတကွပေါ့လေ။ပြုကြဖို့ဖိတ်မှန်တကပြုတဲ့ခြင်းတဲ့အချက်ကတော့အပင်တပင်ရဲ့ရှင်သန်ကြီးထွားလာတဲ့ ပုံစံနမူနာလေးကိုနည်းနည်းစဉ်းစားထောက်ရှုကြည့်ကြရအောင်။တစ်ပင်တစ်ပင်ရဲ့ရှင်သန်ကြီးထွားလာပုံဟာဖြင့်အင်မတန်ထူးဆန်းအောင်ဩစွာတွေ့ရပါတယ်။မျိုးစစ်ကနေတစ်ပြေးပြေးအပင်လေးပေါက်လာတဲ့အပင်ကလည်းမသိမသာကြီးထွားလာပါတယ်။ကျွန်တော်တို့မျိုးစစ်ကိုစိုက်ကြည့်မအိမ်မနေဘဲနဲ့ထိုင်ကြည့်သူ့ဟာနဲ့သူကြီးလို့ကြီးလာမှမသိဘူး။ ကျွန်တော်တို့အိတ်နေတဲ့ချိန်မှာလည်းပဲကြီးနေတာပဲနိုးနေတဲ့ချိန်မှာလည်းပဲသူကအထဲကနေဟိုကစွန့်ရင်စွန်အားလေးတွေနဲ့ကြီးထွက်လာတာ
နေလို့မရတဲ့အနေအထားလေးတစ်ခုဖြစ်တယ်။ဟာအံ့ဩဝေရဖြစ်တယ်။အချိန်တိုင်းတာတစ်ခုရောက်တဲ့အခါကျတော့မျိုးစစ်ကနေအပင်လေးဖြစ်လာတယ်။အပင်ကနေကြီးလာပြီးတော့အသီးပွင့်တွေထွက်ပေါ်လာပါလေ။တစ်ပင်ရဲ့ကြီးထွားပုံပင်လျင်ပင်ဟံ့ဩဝေရတွေ့ရပါလေ။ဒါဟာဖျားအလုပ်ပါပဲ။ဖျားရဲ့ကျေးဇူးတော်နဲ့ခေါ်တော်မူခြင်းအဖြစ်အဲ့ဒါလို့မျိုးစစ်ကနေအပင်ကနေအသီးအဖြစ်ကိုရောက်ရှိတာကိုကျွန်တော်တို့တွေ့ရပါတယ်လို့အပင်ရဲ့ကြီးထွားပုံကိုအနိကထိုင်ကြည့်တော့လည်းပဲမသိနိုင်ပါဘူးဒါကြောင့်ဖျားအလုပ်ပဲဖြစ်တယ်ဖျားသခင်ရဲ့ကျေးဇူးတော်နဲ့တကူတော်ဟာအင်မတန်အောင်အောပေါ်ရအတွင်းကနေထိုးထက်အားပေးရှင်တန်စေတာဖြစ်ပါတယ်ဖျားခင်ရဲ့ကောင်းကြီးတကူဟာထိတွေ့ဆန်းသလိုမရသလိုမြင်တွေ့ဖို့လည်းပဲခက်နေတဲ့အနေအထားလေးရှိပါဒါကြောင့်ဖျားရဲ့လှုပ်ဆောင်ချက်တွေဟာလူတို့ဘယ်လိုမှဆန်းသလိုမရနိုင်ကြပါဘူးသို့တော်တခုလူတွေလုပ်ရမယ့်အပိုင်းတော့ရှိတယ်ဖျားရဲ့ကျေးဇူးတော်တကူထိရောက်ဖို့ထွက်ပေါ်လာဖို့အတွက်ကတော့လူတွေဘက်ကနေလှုပ်ရမယ့်အရာကဥပပေါင်းပါဝင်မှုပဲဖြစ်ပါဘာလို့ဆိုလိုတာလဲဆိုတော့ကဥပမာဖြင့်စဘာကိုစိုက်တဲ့သူဟာဒီလိုပဲပြစ်ထားလို့မရဘူးတကယ်အသီးကောင်းအပင်ကောင်းဖြစ်လာစေဖို့အတွက်မြေကိုကောင်းကောင်းလေးပြင်ဖို့ကလူအလုပ်ရတဲ့အပိုင်းမြေဩဇာထည့်ရဖို့ကလူလှုပ်ရတဲ့အပိုင်းဖြည့်ဆည်းမယ့်အရာတွေကနေကာကွယ်ရမှလူလှုပ်ရမယ့်အပိုင်းဒီရေးမှန်မှန်တင်ရပေးရမယ်ဆက်တဲ့ရာတွေဟာလူတွေဘက်ကပူပေါင်းပါဝင်လှုပ်ဆောင်ရမယ်အပိုင်းဖြစ်ပါအဲဒါလိုပဲပြစ်ထားပြီးတဲ့နောက်ဘယ်အန်တရကဘေးကမှမကာကွယ်ပေးဘူးဗာမျိုးစာမှလည်းမထည့်ပေးဘူးအဲဒါလိုဆိုရင်ကြီးတဲ့တော့ကြီးမှာမဟုတ်သလိုရှင်ရင်မှလည်းရှင်မှာပေါ့ဒီတော့ကလူတွေရဲ့ပူပေါင်းပါဝင်မှုမရှိလို့ရှင်မျိုးစစ်ဟာမရှင်းတန်ရှင်းတန်ဖို့မလွယ်ဘူးထို့နည်းတူစွာပဲယုံကြည်ခြင်းလည်းဒီတိုင်းဖြစ်ပါစဘာပင်ကြီးထွားလာကိုလာလာတဲ့ဘုံကိုပဲကျွန်တော်တို့ဖြည့်ပြတဲ့နောက်ယုံကြည်ခြင်းရှင်းတန်ကြီးထွားဖို့နိုင်ရှင်ဖြစ်ကြပါရအောင်နံပါတ်1ခုနပြောသလိုလေသမားကမျိုးစစ်ကျဲမဲ့နေရာမျိုးစစ်စိုက်မဲ့နေရာကိုပြင်ရမယ်မြေပြင်ရမယ်လေသမားကနံပါတ်2မျိုးစစ်ကိုစနစ်တကျကျဲရမယ်။နံပါတ်3လေသမားကမြေကိုထွန်ရက်ရမယ်။နံပါတ်4လေသမားကရေနဲ့မြေဩဇာကိုထက်ရမယ်။နံပါတ်5ဘေးအန္တရာယ်ကိုကာကွယ်ပေးရမယ်။အဲဒါလိုပူပေါင်းလို့ဆောင်တဲ့အခါကျောက်လို့ရှင်ဟန်ဩရလောက်အောင်အသီးပွင့်အကျိုးရလာရရှိမှဖြစ်ပါတယ်။ထို့နည်းတူပဲယုံကြည်ခြင်းမျိုးစစ်ရှင်သန်ကြီးထွားသီးပွင့်အောင်မိမိရဲ့ပါဝင်မှုသည်အင်မတန်လည်းပဲအရေးကြီးပါတယ်ဆိုတာကိုပြောချင်ပါတယ်။ဘယ်ကဲ့သို့သောကျွန်တော်တို့ယုံကြည်ခြင်းရှင်သန်ကြည်ထွားဖို့အတွက်ဘယ်ကဲ့သို့သောပူပေါင်းပါဝင်မှုပြုရမလဲ။နံပါတ်1ဆုတောင်းခြင်းပြုရမယ်။နံပါတ်2လေးလာသင်ယူစီးပူရမယ်။နံပါတ်3အမိသင်းတော်ရဲ့လမ်းညွှန်မှုကိုခံယူရမယ်။နံပါတ်4မိမိရဲ့ယုံကြည်ခြင်းကိုသက်သေခံခြင်းနဲ့သူဘာသူများကိုဝေမျှခြင်းလုပ်ရမယ်ဒီအချက်လေးချက်ဟာမျိုးစားချက်တဲ့အနေအထားလေးဖြစ်ပါတယ်ဒါတွေဟာယုံကြည်ခြင်းမျိုးစစ်ရှင်သန်ကြည်ထွားသီးပွင့်ဖို့အရေးကြီးတဲ့အချက်တွေဖြစ်ပါတယ်လို့ပြောချင်ပါတယ်ဒုတိယတစ်ချက်အနေနဲ့ကတော့ဖျားသခင်ရဲ့တကူနဲ့ပြည့်ဝတဲ့နှုတ်ကပတ်တော်စကားအကြောင်းဖြစ်ပါတယ်ကိုရရှင်ရဲ့စကားဖြစ်တဲ့နှုတ်ကပတ်တော်ချမ်းသာဟာကြောင်းလဲမှုကိုပေးနိုင်တဲ့စွမ်းအင်ရှိတယ်ဆိုတာကိုကြောချင်ပါတယ်ကိုရရှင်ရဲ့နှုတ်တော်ထွက်စကားတွေကိုကျွန်တော်တို့ရဲ့အသက်တာထဲမှာရှင်သန်ခွင့်ပြုမယ်ဆိုလို့ရှင်ကျွန်တော်တို့လိုက်ချင်မယ်ဆိုလို့ရှင်ကျွန်တော်တို့မှာပြောင်းလဲမှုကိုသံဩစွာရရှိခံစားကြရမှာဖြစ်ပါကိုရရှင်ရဲ့နှုတ်တော်ထွက်စကားနှုတ်ပတ်တော်ကျွန်တော်တို့ထဲမှာရှင်သန်လို့ရှင်တန်ရှင်တော်ဝိညာဉ်တော်ရဲ့တကူတော်နဲ့တန်ရှင်တော်ဝိညာဉ်တော်အားလည်းပဲကျွန်တော်တို့နဲ့အတူကျွန်တော်တို့ထဲမှာနေရာယူမှာဖြစ်တယ်ဒုတိယကောရင်သူဩဝါဒစာခန်းကြီး၄ခန်းငယ်9မှာတန်ပေါ်လူဘယ်လိုရေးထားသလဲဆိုတော့ ငါတို့သည်ဤဘန္တာကိုမြေဦးများတွင်ထိမ့်သိမ်းကြခြင်းဖြင့်ဘုံတကိုးတော်ကိုငါတို့မပိုင်ပဲဖျားသခင်ပိုင်တော်မူကြောင်းပြရန်ဖြစ်၏ဒါကြောင့်မလို့ပြောင်းလဲခြင်းတကိုးဝိညာဉ်တော်မှရှိတယ်ဆိုတာကိုတော့အတိလင်းနော်ကြောပြချင်ပါတယ်တတ္တရာနဲ့နောက်ဆုံးချက်အနေနဲ့စဉ်းစားဖို့ကတော့သခင်ဇူးရဲ့ကားတိုင်ဟာအသက်ရဲ့သစ်ပင်ဖြစ်ပါတယ်အင်္ဂလိပ်လိုဆိုလို့ရှိရင် The cross of Jesus Christ is the tree of life လို့ဆိုထားပါတယ်သခင်ဇူးရဲ့ကားတိုင်ဟာအသက်ရဲ့သစ်ပင်ဖြစ်ပါတယ်အပင်ရှင်သန်ဖို့သခင်ဇူးဟာအသွေးနဲ့လောင်ခဲ့ပါတယ်ဒါကြောင့်အသက်သစ်ပင်ဟာသာဝစဉ်ရှင်သန်နိုင်ပါれဒုက္ခတွေချိုးချမ်းခြင်းတွေပူဇော်ခြင်းတွေအစာရှောင်ခြင်းတွေစတာတွေအားလုံးအယုံကြည်ခြင်းရှင်သန်ဖို့နဲ့ဖျားသခင်ရဲ့တက်တာကျွန်တို့အแทမှာရှင်သန်လှုပ်ရှားဖို့အထောက်အကူပေးတဲ့မြေဩဇာကဲ့သို့သောအရာတွေဖြစ်ပါれဒါဆိုရင်ဒုက္ခသုခတွေခံတတ်ဖို့တော့လိုတယ်ပေါ့ဒုက္ခဒုက္ခတွေနဲ့တွေ့ကြုံရတဲ့အခါမှာမငြင်းမညူပဲနဲ့ဖရောရှင်ရဲ့ဒုက္ခနဲ့ပူပေါင်းပြီးတော့ပူဇော်တဲ့အနေထားနဲ့တိခန့်ခြင်းနှိချခြင်းအပြင်တခြားသောပါရမီများတွေနဲ့နော်ခုနပြောတဲ့အစာရှောင်တာတို့ချိုးချမ်းတာတို့အလှူဒါနပေးတာတို့စသဖြင့်ဒါတွေအလုံးပူပေါင်းပါဝင်ခြင်းတည်ဟာဖြစ်ရင်ဒါရှိထားတဲ့ဖရာအသက်တာကိုရှင်သာအောင်တွန်းလောင်းပေးတဲ့ဒီဒီမြေဩဇာတွေပဲဖြစ်ပါတယ်။ဒါကြောင့်6လောက်ဆောက်သောညီကိုမောင်နှမပေါင်းတို့ကနေ့စင်ဂျွန်ဘော့စ်ကိုပွဲနေမှာကျွန်တော်တို့လည်းပဲဖျားသခင်နဲ့မြေရန်ပေါင်းစည်းနိုင်အောင်အတွက်ဖျားသခင်ကိုမြေရန်သက်သေခံနိုင်အောင်အတွက်ဝမ်းမြောက်ရှင်လန်းစွာဖြင့်သက်တာကိုရှင်သန်နိုင်ဖို့အတွက်စင်ဂျွန်ဘော့စ်ကိုမှတဆင့်ဖျားသခင်ထံဆုတောင်းကြဖို့တိုက်တွန်းလိုပါတယ်။ဖျားရှင်သင်တို့တယောက်စီကိုကောင်းချီးပေးပါစေ။